နော်ဝေးနိုင်ငံကနိုင်ငံခြားရေးဝန်ကြီးနဲ့ MPC ကကိုယ်စားလှယ်တွေတိုင်းသားကောင်းဆောင်တွေနဲ့ဒီနေ့ဘကုန်းမှာတွေ့ရတဲ့အခါမှာကျတော့ဘာတွေများဆွေးနွေးဖြစ်လဲလို့ပါရှင်
။နော်ဝေးတန်ယုံကသူတို့ဒီ MBSI နဲ့သူတို့ project တွေလုပ်နေတာရှိတယ်။အဲ့ project data တွေကိုနော်ဝေးနိုင်ငံခြားရေးဝန်ကြီးကိုသူတို့ခေါ်သွားပြီးတော့ပြဖို့အတွက်ခက်ခဲရှိတဲ့အတွက်ဒီတိုင်းသားတွေလည်းလာနိုင်တဲ့အကူတိုင်းတဲ့နေရာကိုရွေးလိုက်တယ်။အဲ့ဒီမှာတော့ပြည်တော်စုဝန်ကြီးဦးအောင်မင်းရဲ့နောက်ဘကိုးတိုင်းအစိုးရဖွဲ့ရဝန်ကြီးတွေရဲ့နော်ဝေနိုင်ငံရဲ့ဝန်ကြီးရဲ့နောက်တိုင်းရင်းသားကောင်းဆောင်တွေရဲ့တက်ပါဘကိုးတိုင်းထဲမှာပြိပခါပေါ့လေကျွန်တော်တို့ဒီရှိခဲ့ပေရီယာတုံးမျိုးရှိတယ်တဲ့ဒါထန်းတပင်ရဲ့ကြောက်ကြီးရဲ့ရွှေကျင်တုံးမျိုးနဲ့ရှိတော့အဲ့တုံးမျိုးနဲ့မှာဒီနော်ဝေအစိုးရရဲ့ထောက်ပံ့တဲ့ဒီ MBSI တို့အနေပြီးတော့ project လုပ်နေတယ်ကျွန်တော်တို့ MPC ကမဟုတ်ပါဘူးအဲ့ဒါတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုသူတို့ဆွေးနွေးတယ်ပြောတဲ့ထက်မှာတော့တန်းသားတွေဘက်ကလည်းပြောတယ် community ဘက်ကလည်းပြောတယ်ပကိုးတိုင်းဘက်ကလည်းပြောတယ်နော်ဝေဘက်ကလည်းပြောတယ်ဝန်ကြီးအမေကလည်းပြောတယ်သူတို့နော်ဝေဝန်ကြီးအနေနဲ့တော့ငြင်းငြင်းဖြစ်စင်ဟိုသူတို့အနေနဲ့ဆက်ပြီးတော့အပြေးပါမယ်ပုံပန်သွားမယ်လို့တော့ပြောတယ်ဒီခန်းသားတွေပြီးတဲ့အခါမှာ CSO တွေနဲ့လည်းသူတို့တရားတွေ့ပါတယ်အဲတော့ကျွန်တော်တို့မပါဘဲနဲ့ပဲတိုင်းနာကောင်းဆောင်တွေနဲ့လည်းတွေ့တယ်အဲဒီမှာတော့ KNU ရဲ့ Mobility Party ရဲ့နောက် CNF ရဲ့သတ္တဝူရဲ့ပြီးတော့ KMPP ပေါ့ KNU တို့တဲ့ပါတီရဲ့အဲဒီတိုင်းနာလက်နက်ကန်၄ဘွဲ့ရာကိုယ်စားလှယ်နဲ့ဆွေးနွေးတာလည်းရှိပါတယ်ဗျ
တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာတွေနဲ့ပတ်သက်ပြီးတော့ပြောကြတယ်ဆိုတော့အဲ့နေရာတွေကိုကြတော့သူတို့ project ကဘာတွေလုပ်နေရလဲအငယ
်အဓိကတော့သူတို့ဒီအရင်2012မှာဟိုကဒီကြုံကြီးရမှာစပြီးတော့ KNU နဲ့ assessor data တွေမှာ pilot project တွေလုပ်နေတာရှိတယ်ဗျအဲ့ဒါကို Norwegian People 8ကနေပြီးတော့ကူညီပေးတာရှိတယ်အဲ့တော့အဓိကတော့အဲ့ data မှာပြည်သူ့ဘဝပေါ့နော်ဒီပြန်လည်ပြီးတော့နေရာချထားတဲ့ကိစ္စဒီငင်းငင်းရင်းနဲ့ဆက်ဆက်ပြီးတော့မှတို့နိုင်မဲ့ကိစ္စရပ်တွေကိုတို့လုတ်ခဲ့တာလည်းရှိတယ်ဗျ။အဲဒါတွေကိုလည်းတို့ဒီနေ့ review လုပ်တဲ့အနေထားပါပဲ
။ MPC ရောနော်ဝေနိုင်ငံကနေပြီးတော့ပေါ့နော်ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကုညီထောက်ပံ့တာမျိုးတွေရောရှိလားအငယ်
။နော်ဝေကတော့ထူးခြားတာကတော့ဒီတကမ္ဘာလုံးမှာရှိတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုတို့အနေနဲ့လိုက်ပြီးတော့ကုညီခဲ့တာရှိတယ်။ကျွန်တော်နိုင်ငံမှာလည်းငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့အစောဆုံးနိုင်ငံကနေပြီးတော့ကျွန်တော်ကုညီရနော်ဝေပါပဲ။ဒါပေမဲ့ငွေကြေးအနေနဲ့MPC ကိုကျွန်တော်ဗန်နာမရှိပါဘူး။အာတိုင်းရင်းသားတွေနဲ့ဒေသတွေကိုကူညီနိုင်တဲ့ကိစ္စရပ်တွေကိုတော့ MPC ဘက်ကနေပြီးတော့ support ပဲလုပ်တဲ့သဘောပါ။ MPC တော့တိုင်းရင်းကိုကြည့်အားဖြင့်တော့ကူညီတာမရှိပါဘူး။ဥပမာအခုကျွန်တော်တို့နိုင်ငံမှာဒီ Peace Donor Support Group ဆိုတဲ့ PDSI ဆိုမျိုးအဖွဲ့တွေရှိတယ်။ PDSI ကတော့ Peace Donor Support Group ဆို BDST Group ရှိတယ်။အဲဒီလိုဟာမျိုးတွေမှာ Norway ကဒါ League Country နေနဲ့ဒါမျိုးမှာညှိနှိုင်းပေးတယ်။နောက်ပြီးတော့ကျင်းယူပေါ့နော် area လက်ဆက်ဆက်တွေပေါ့အဲ့နေရာဒီမှာလူကြီး3သိန်းခွဲလောက်တဲ့မှတ်ပုံတွေပေါ့နိုင်ငံသားမှတ်ပုံတွေလုတ်တဲ့ကိစ္စမျိုးတွေသူတို့လုတ်ပေးတာရှိတယ်။နောက်တချို့နေရာဒီမှာပြန်လည်နေရာချထားရေးအတွက်ဒီ pilot project ယူအငယ်လေးတချို့လုတ်တာရှိတယ်။နောက်ဒီ humanitarian assistance ပေါ့လူသားချင်းစာနာမှုထောက်ထားရေးဟာလုတ်တာရှိတယ်။ဒါပေမဲ့အဲ့ဒါအားလုံးဟာအခြားမိဖက်အဖွဲ့အစည်းတွေနဲ့လုတ်တယ် MPC ကတော့ဒီဟာကိုဝိုင်းပြီးတော့ support လုပ်ပေးတာပဲရှိပါတယ်။ပေးငွေကြေးနေနဲ့ MPC ကပေါ်လာမှရှိပါဘူး
။နော်ဝေပြည်ရဲ့မြန်မာနိုင်ငံခီးစဉ်မှာမြန်မာညီညွတ်ရေးစင်တာဘာတွေများလိုက်လံပြီးကူညီဆောင်ရွက်ပေးဖို့များရှိလဲရှင
်။ခုဒီခီးစဉ်တစ်ခုလုံးကိုတော့လိုအပ်တဲ့ဟာတော့နော်ဝေတန်ယုံနဲ့ MPC ကဝန်ကြီးဝန်မင်းတို့ညှိနှိုင်းပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးနေတာရှိပါတယ်။အစိုးရဘက်ကလည်းနော်ဝေနဲ့ရင်းနှီးတဲ့နိုင်ငံဖြစ်တဲ့အတွက်အစိုးရဘက်တစ်ဖက်လုံးနဲ့တောင်းပန်ဖို့ကူညီဆောင်ရွက်နေတာရှိပါတယ်။ပြည်နဲ့မြန်မာရဲ့ဒီပေါ်နေတဲ့ပင်ခံမှမှာပြောမယ့်ခံနာမျိုးလည်းပြည်သူဝန်ကြီးဦးအောင်မင်းတက်ရောက်ပေးမှာရှိတယ်။အဲ့တော့တမရနဲ့နှစ်ဖက်မှာတွေ့တဲ့အခါမှာလည်းဝင်ပြီးအောင်မင်းတို့တက်ရောက်ပြီးတော့လိုအပ်တာတွေဝိုင်းပြီးတော့ကူညီတာမျိုးဆွေးနွေးတာမျိုးဖြစ်ပါမယ်။
အငယ်ကျေးဇူးအများကြီးတင်ပါရှင်
။ဟုတ်ကဲ့ပါ